COVID-19 ကာကွယ်ဆေးနောက်ဆုံးအတည်ပြုချက်ရပြီဆိုတာနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးဘယ်သူတွေကိုဦးစားပေးထိုးပေးသင့်တယ်လဲဆိုတာကိုဆုံးဖြတ်ဖို့အင်္ဂါနေ့ကအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီဝင်တွေတွေ့ဆုံခဲ့ကြပါတယ်။အမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ရဲ့ကာကွယ်ဆေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်မကျေညာခင်မှာCDC အကြံပြုချက်တွေကိုအများပြည်သူကိုအသိပေးလိုကြောင်းအကြံပေးကော်မတီဥက္ကဋ္ဌဒေါက်တာဟိုဆေးရိုမာက CNN သတင်းဌာနကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။လက်ရှိမှာတော့ကာကွယ်ဆေးအသုံးပြုဖို့အတွက် Pfizer ရဲ့အရေးပေါ်တောင်းခံချက်ကို FDA ကစဉ်းစားနေပါတယ်။ Moderna ကလည်းသူထုတ်မဲ့ကာကွယ်ဆေးအတွက်အရေးပေါ်အသုံးပြုဖို့ခွင့်ပြုချက်ကိုရှောက်ထားမဲ့အကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။ရှေ့တန်းကနေအလုပ်လုပ်နေတဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်သားတွေနဲ့အထောက်အကူပြုဝန်ထမ်းတွေကိုပထမဆုံးကာကွယ်ဆေးထိုးပေးတဲ့ကြောင်း CDC ဘက်ကအကြံပြုထားပြီးဖြစ်ပါတယ်။ဒါ့အပြင်တက်ကြီးရွယ်ဦးတွေကိုပြုစုစောင့်ရှောက်တဲ့ဂီဟာတွေမှာနေထိုင်သူတွေဟာလည်းပထမဆုံးကာကွယ်ဆေးထိုးပေးတဲ့သူတွေထဲမှပါဝင်တဲ့ကြောင်း CDC ကအဆိုပြုထားတာပါ။ Johns Hopkins တက္ကသိုလ်ရဲ့စတန်အရအမေရိကန်ပြည်ထောင်စုဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံအဖြစ်ရှိနေဆဲဖြစ်ပြီးကူးစက်ခံရသူပေါင်း 73.5 သန်းကျော်ရှိနေပါတယ်။ကမ္ဘာမှာတော့ COVID ကူးစက်သူစုစုပေါင်း 63.3 သန်းရှိနေပါတယ်ရှင်။